ကွန်မြူနီယိုင်းဆွေးနွေးပွဲမှာတရုတ်ဘက်ကအဓိကစိုးရင်ချက်ကနှစ်ပိုင်းရှိနေပြီးလက်ဆက်တလျှောက်စိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုပပျောက်ရေးနဲ့သူ့ရဲ့အနောက်တောင်ပိုင်းပြည်နယ်တွေနဲ့ချိတ်ဆက်ထားတဲ့လက်ဆက်ကုံသွေးရေးတည်ငြိမ်စေဖို့ဖြစ်ပါတယ်။ဒါပေမဲ့ American Chief Site Simpson သတင်းတရစင်တာတရုတ်ရေးဌာနရဲ့ Director Yun Sang ကတော့တရုတ်တွေလုံခြုံရေးကအမြဲထိတ်တန့်ဦးစားပေးဆိုပြီးရှုမြင်ပါတယ်။တရုတ်နိုင်ငံတွေအမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားကိုထိပါနေတဲ့စိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုတင်နေရမှာနောက်ဆက်တွဲအကျိုးသိရောက်မှုတွေဘလောက်ပြင်းထန်မစေဖြစ်နိုင်သမျှနည်းလမ်းတွေသုံးလုပ်မယ်လို့ဆိုပါတယ်
။ So the economic interest or the border trade is being affected. That is for sure.
စီးပွားရေးအကျိုးစီးပွားလက်ဆက်ကုန်သွယ်မှုကိုထိခိုက်မှာပြကြပါတယ်။ဒါပေမဲ့ဒါက online ငွေလိမ်လုပ်ငန်းတွေနဲ့နှိုင်းယှဉ်အသေးအဖွဲ့ပါ။ပြီးတော့ဒီနှစ်ခုကတစ်ခုလုပ်ရင်တစ်ခုကိုလက်လွတ်ရမယ်ဆန့်ကျင်ဘက်အခြေအနေမဟုတ်ဘူးလေဒီ cyber ရာဇဝတ်မှုတွေကိုငြင်းငြင်းနှိမ်နှင်းနိုင်လေအပြစ်ခံရစေးကြီးကငြင်းမှုဖြစ်လာပြီးတည်ငြိမ်မှုငြင်းငြင်းပြန်ရလေမဟုတ်လား
ဒီအချက်ကရေတိုစီးပွားရေးဆုံးရှုံးမှုထက်အမျိုးသားလုံခြုံရေးကိုဦးစားပေးတဲ့တရုတ်နိုင်ငံရဲ့ပိုပြီးကျယ်ပြန့်တဲ့မူဝါဒနဲ့လည်းခိုက်ညီပါတယ်ပြည်တွင်းဝိုင်းရဲ့နိုင်ငံရေးလှိလာသုံးသပ်သူဦးသားဆိုးနိုင်ကတော့လက်နက်ကိုင်ပြိပခရဲ့နေဆက်ကုံသွေးရေးနဲ့စီးပွားရေးအကျိုးသက်ရောက်မှုကိုထောက်ပြပြီးတရုတ်မြန်မာနေဆက်ကုံသွေးရေးစခန်းအများစုပိတ်ရလို့နိုင်ငံကုန်သွယ်မှုက၄၀ဒေါ်လာ၁၀သန်းလောက်ဆုံးရှုံးနေတယ်လို့ဆိုပါတယ်
။နေဇတ်ဒေသကနေပြီးတော့ရရှိနေတဲ့အကျိုးအမြတ်တွေတော့အတော်လေးရုပ်လျော့ကျဆင်းသွားမယ်လက္ခဏာရှိပါတယ်။သို့တော်ညာလဲအဲ့ဒီနေဇတ်ဒေသကကုန်စီဆိုတာပြုတ်ပြည်ရဲ့နိုင်ငံတကာစီးပွားရေးဆက်ဆံမှုအနေထားအရပြောရရင်တော့အားမမပြောတော့ဘူး။နင့်နာတာကတော့ကျွန်တော်တို့တိုင်းပြည်ကပိုနင့်နာပါလိ
မ့်မယ်။စစ်ကောင်စီနဲ့တိုင်းသားအဖွဲ့တွေကြားပြိပခါမှာတရုတ်ရဲ့ဩဇာကအများယူဆထားသလိုကြီးမားတဲ့တက်ရောက်မှုမရှိနိုင်လို့လက်ရှိလုပ်နေတဲ့တရုတ်ဥဆောင်နိုင်ငံရဲ့ဆွေးနွေးပွဲတွေအလားအလာကလည်းတစုံတရာအဖြစ်ထွက်ဖို့ခက်မယ်လို့ဥတန်းစိုးနိုင်ကယူဆပါတယ်။ဖက်မှာလည်းတရုတ်ရဲ့နေဆက်တည်ငြိမ်ရေးရာဇဝတ်ဂိုင်းတွေနှိမ်နှီးရေးဆိုတဲ့လူလားချက်တွေနဲ့တိုင်းရင်းသားအဖွဲ့တွေအပါအဝင်မြန်မာပြည်ကအင်အားစုတွေရဲ့လူလားချက်ကြားမှာကြီးမားတဲ့ကွာဟမှုတွေရှိနေပါတယ်။ Simpson Center ကတရုတ်ရေးကျွမ်းကျင်သူယွန်းစန်းကတော့တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုကမြန်မာနိုင်ငံတွင်းကစစ်ကောင်စီနဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားနေမြေထိန်းချုပ်ရေးပြဿနာကိုဖြေရှင်းညှိနှိုင်းနိုင်မှုအဓိကမဟုတ်ပဲတရုတ်မြန်မာနယ်စပ်မှာအခြေချလက်ပတ်နေတဲ့ကြားဖြတ်လို့ခေါ်တဲ့ online ငွေလိမ်ဂိုင်းတွေကိုဖြိုခွင်းမှုသာဖြစ်ကြောင်းမှတ်ချက်ပြုပါတယ
်။
တရုတ်ရှိတော်ကလည်းပြောမယ်ဆိုရင်တရုတ်လိုလာတဲ့အဓိကချက်တွေကပထမမှာ cyber လိမ်လည်မှုလုပ်ငန်းတွေကိုရှင်းပြဖို့ဖြစ်ပြီးတော့ဒုတိယတစ်ချက်ကတော့တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိပါလာတဲ့အထိဖြစ်လာတဲ့ဒီလုပ်ငန်းတွေကိုမနှိမ်နှင်းနိုင်ခဲ့တဲ့စစ်ကောင်စီကိုပြစ်ဒဏ်ခတ်ဖို့ပဲ။
ဒါပေမဲ့တစ်ဖက်မှာလည်းညီနောင်သုံးဘွဲ့ရဲ့2029ဆစ်စင်းရင်းနဲ့တူဆက်လာရှင်စန့်ကျင်ရင်ຫນွေဦးတော်လိုက်ရေးကအချိန်တက်လာချိန်မှာညီနောင်သုံးဘွဲ့ပေါ်မြမလူလူကအရင်ကနေမတူတဲ့ထောက်ခံအားပေးမှုတွေရှိနေတာပါညီနောင်သုံးဘွဲ့ရဲ့ထုတ်ပြန်ပြောဆိုချက်တွေမှာလည်းသူတို့အဖွဲ့တွေရဲ့တစ်ဖွဲ့ချင်းယူမှန်းချက်တွေရှိသလိုကျင်ပြတဲ့ဆက်လာရှင်တိုက်ဖြတ်ရေးဘုံယူမှန်းချက်လည်းထားရှိတယ်ဆိုပါတယ်ဒီအချက်မှာတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုနဲ့အတူအကန့်အသတ်တွေရှိနိုင်တယ်လို့တရုတ်ရေးကျွမ်းကျင်သူယွန်းစန်းကထောက်ပြပါတယ
်
တရုတ်ရဲ့ရွေးချယ်တွေကအကန့်အသတ်ရှိပါတယ်။ညီနောင်သုံးဖွဲ့ရည်မှန်းချက်တွေကအကန့်အသတ်မဲ့ဖြစ်လာပြီဆိုရင်စစ်အာဏာရှင်ကိုဖြုတ်ချမဲ့တော်လှန်ရေးဖြစ်လာပြီဆိုရင်တရုတ်ရဲ့ထောက်ခံချက်ရလိမ့်မယ်လို့မထင်ပါဘူး။တရုတ်ရဲ့ထောက်ခံချက်မရှိဘဲနဲ့သူတို့ရဲ့တိုက်ပွဲတွေကဘလောက်ကြာကြာရှေ့ဆက်နိုင်လဲဆိုတာကလက်တွေ့ကြတဲ့မျိုးကုန်းတစ်ခုပဲလေ
။တစ်ချိန်တည်းမှာပဲမြမအာဏာသိမ်းစစ်တပ်ဘက်ကတော့တက်အင်အားလျော့နေလာတာနဲ့နိုင်ငံတော်ဘက်မှာကျေပြတ်တဲ့စစ်ကြင်ခုခံမှုတွေရင်ဆိုင်နေရလို့အပြစ်ခတ်ရစဲရေးကိုလူလာဝယ်ရှိတယ်လို့လေလာသူနှူးဦးလုံးကသုံးသပ်ပါတယ်။မြန်မာစစ်တပ်အကြံတွေကတရုတ်နယ်စပ်ကိုကန့်ဒေသလောက်ကင်တခုတည်းကွက်ပြီးရင်ဆိုင်နေရတဲ့ပြဿနာမဟုတ်ဘူးလို့ဦးတန်းစိုးနိုင်ကပြောပါတယ
်လောက်ကင်ဆိုတဲ့ဒီလောင်ကစားမြို့တော်ကြီးကအထမြင့်အဆောက်အဦမြောင်များစွာနဲ့အလွန်ရှုပ်ထွေးတဲ့နေရာကြီးဖြစ်တဲ့အတွက်ဒီ TNLA ကနန်းခမ်းကစခန်းသစ်ကိုဝင်သိမ်းနေရတဲ့အခါမှာပေးရတဲ့တန်ဖိုးတွေပိုကြီးကြီးမားမားပေးရတဲ့အနေအထားရှိပါတယ်အဲ့ဒါအကြောင်းပဲနော်တကယ်ကတော့တိုက်မယ်ဆိုရင်သူတိုက်လို့အနိုင်တိုက်နိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့တန်ဖိုးကြီးကြီးမားမားပေးရမှာမို့လို့နောက်တစ်ခုကတရုတ်ရဲ့ဂျားဝင်ပြီးတော့စီစဉ်ဆောင်ရွက်ပေးမှုအောက်မှာသူ့အနေနဲ့လည်းတစုံတရာအေးအေးချမ်းချမ်းနဲ့လောက်ကင်လွတ်မြောက်သွားလို့ရှိရင်ကောင်းနေဆိုတဲ့အမြင်နဲ့အစည်းအဝေးတက်တာဆွေးနွေးခဲ့တာလို့ကျွန်တော်ကသဘောပေါက်ပါ
တယ်။ဒီဖက်မှာလည်းစစ်ကောင်စီတက်တွေအတွက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့လာရှုကပိုအေးပါတယ်လို့ဦးတန်းစိုးနိုင်ကထောက်ပြပါတယ်။ညီနောင်သုံးဘွဲ့ဘက်ကလည်းဆက်နရှင်တော်လိုင်းတစ်ခုလုံးကိုဥဆောင်မှုအခန်းကဏ္ဍအထိဖြစ်နိုင်ပွဲနည်းပေမဲ့ကိုဒေတာတွေနည်းမြေထိမ့်ချုပ်စိုးမိုးနိုင်မှုနဲ့ရည်မှန်းချက်တွေအတွက်မြန်မာနိုင်ငံတဝန်းကဆက်နရှင်စန့်ကျင်ရင်ຫນွေဦးတော်လိုင်းအင်အားစုကြီးတစ်ခုလုံးရဲ့အလားတိုင်းစစ်တပ်ပေါ်စုပေါင်းခုခံမှုကိုတော့လိုလားပွဲရှိပါတယ်။ဒီလိုမတူတဲ့မျှော်မှန်းချက်နဲ့အဖွဲ့အစည်းကြီးချမှာလက်တွေ့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့တရုတ်ရဲ့ရှုမြင်ချက်ကလည်းရေပေါ်ရာယူဆချက်တွေနဲ့ကွဲပြားပွဲရှိကြောင်းဒ
ပြုတ်ရေးကျွမ်းချက်သူရင်ဆန်းကထောက်ပြပါတယ်အမျိုးသားနိုင်ငံရေးမှာမြန်မာစစ်တပ်အခိုင်အကဏ္ဍကိုတရုတ်ကအကဲဖြတ်ကြည့်မယ်ဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာကအပေါင်းဆုံးဖြစ်ရှင်းချက်မဟုတ်ဘူးလို့ယူဆနေကြသူတွေပြောနိုင်ငံမှာရှိကောင်းရှိနိုင်တယ်ဒါပေမဲ့တက်မတော်ကအမျိုးသားနိုင်ငံရေးကနေထုတ်ပြလို့မရဘူးဆိုတဲ့ယူဆချက်ကတော့တရုတ်အစိုးရဘက်မှာအခိုင်အမာရှိနေတယ်လို့ထင စစ်တပ်ကိုပေးကျင်တာမျိုးပါ
တစ်ဖက်မှာလည်းနိုင်ငံတော်မှပြည်သူ့ကာကွယ်ရေးတပ် PDF တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေက CA မှာတည်သာထင်ရှားတဲ့အရှိန်ဟုန်နဲ့နေမြေစိုးမိုးနိုင်မှုရနေတာကမငြင်းနိုင်တဲ့အချက်ဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီစစ်တပ်တခုလုံးပြိုကျတော့မလားဆိုတာကတော့မေကွန်းထုတ်စရာအများကြီးရှိနေပါတယ်စင်ဆန်စင်တာကယွန်ဆန်းကတော့တရုတ်နယ်စပ်နဲ့ရှမ်းမြောက်ကစစ်စင်ရေးတွေမှာစစ်ကောင်စီတပ်တွေအသာစီးပြန်ရဖို့ဖြစ်နိုင်ွယ်မရှိပေမဲ့တိုင်းနိုင်ငံလုံးအနှံ့အလုံးစုံကြရှုံးတော့မယ်ဆိုတဲ့ကောက်ချက်ဆွဲဖို့ကတော့အချိန်စောလုံးသေးတယ်လို့သုံးသပ်ပါတယ
် Moving forward there's no
doubt that စစ်စင်ရေးမှာစစ်ကောင်စီကအနိုင်ရသူမဖြစ်နိုင်တော့ပါဘူးအရှုံးနဲ့ပဲအဆုံးသတ်ရမယ်ဆိုတာအသေးချပါပဲဒါပေမဲ့မေးခွန်းထုတ်ရမှာကပထမသူတို့ဘယ်လောက်ထိအဆုံးရှုံးကြီးမလဲဆိုတာနဲ့ဒါကစစ်ကောင်စီရဲ့အာဏာအသက်ဆက်မှုအပေါ်ဘယ်လောက်ထိနိုင်မလဲဆိုတာပါပဲဒုတိယအချက်အနေနဲ့ဆိုရင်တော့တကယ်လို့အာဏာအသက်ဆက်မှုစစ်ကောင်စီအတွက်ပြဿနာမဟုတ်သေးဘူးဆိုရင်သူတို့ညှိနှိုင်းဖြေရှင်းဖို့တွဲဆောင်ဆွေးနွေးဖို့ဆန္ဒရှိမလားဆိုတာပါ2024ခုနှစ်မှာစစ်ပွဲစစ်စင်ရေးတွေဘယ်အခြေအနေရှိနေမလဲဆိုတာနဲ့စစ်ကောင်စီအတွက်အင်အားတွေဘယ်လောက်ကျန်နေအောင်လဲဆိုတာကျမတို့စောင့်ကြည့်အောင်ပါ
ဦးတန်းစိုးနိုင်ကတော့အခုတရုတ်အကူအညီနဲ့လှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကကိုကန့်နဲ့လောက်ကင်ပြဿနာလောက်ပဲဆွေးနွေးကြဖို့ရှိပြီးတစ်ဆယ်နှစ်ဆက်ကွန်စီရေးလှုပ်ရှားမှုညီနောင်သုံးဘွဲ့ရဲ့မဟာဗျူဟာအစည်းအဝေးတွေကိုထိခိုက်နေမှာမဟုတ်ဘူးလို့ပြောပါတယ်။ရှမ်းမြောက်တခွင်မှာလည်းတိုက်ပွဲတွေဆက်ပြင်းထန်လာပွဲရှိတယ်ဆိုပါတယ်။တစ်ဖက်မှာလည်းမြို့မပရိပခဘောတရုတ်ရဲ့သဘောထားကိုဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
။အမပြည်ထဲမှာအခုဖြစ်နေတဲ့ဆောင်စစ်ကောင်စီနဲ့ຫນွေဥဒေါ်လာရင်းအင်အားစုတွေဘယ်သူကအနိုင်ရမလဲဆိုတဲ့ကိစ္စအပေါ်မှာတရုတ်ကထိုင်ဆောင်ကြည့်နေမှာပါ။ပုံခိုင်းပြီးတော့ပြောရလို့ရှိရင်ကျွဲနှကောင်ခတ်နေတာကိုတရုတ်ကတောင်ပေါ်ကနေထိုင်ကြည့်နေကြပါ။အဲ့တော့ဘယ်အင်အားစုနိုင်နိုင်သူကတော့နိုင်တဲ့အင်အားစုနဲ့ပူးပေါင်းမှာပါပဲ
။တစ်ဖက်မှာလည်းမြန်မာအရေးပြဿနာမှာပြင်ပကဆွတ်ဖက်တာတွေကိုတရုတ်ကလိုလားဝယ်မရှိဘူးလို့ဦးတန်းစွန့်နိုင်ကထောက်ပြပါတယ်။ဒီပြဿနာတွေနဲ့ပတ်သက်ပြီးစဉ်းစားတဲ့နေရာမှာအနောက်တိုင်းဒီမိုကရေစီအင်အားစုတွေရဲ့ပါဝင်ဆွတ်ဖက်မှုမရှိအောင်တော့တရုတ်ကဆက်လက်ပြီးတော့အသွင်တံအမျိုးမျိုးနဲ့တားဆီးသွားမယ်လို့ရှုမြင်ကြအောင်ဦးတန်းစိုးနိုင်ကသုံးသပ်သွားပါတယ်ခင်ဗျာ။